Welcome to the Voice of America in Burmese.
Mingala mane khim ma taw da shin mya shin. American Pirang su myo raw Washington DC ga ne VOA Myanmar bai season ya 2023 khune January la ne ye tanin la ne mane khin 6 na ya ne 9 na di season ne go line to meter 30.48 ne line la meter 190 a pyin VOA ye Facebook samena ga ne da ye thaw rin ne ba bin shin.ကျမနင်္ဂလာပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာနှစ်ကူခါသမယဘေးကင်းရန်ကင်းမနက်ခင်းဖြစ်ကြပါစေကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနက်ပြောပြမယ့်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့ရုရှားဘက်ကနှစ်တကူနေ့လေကြောင်းတိုက်ခိုက်လာတဲ့အဝေးထင်း drone တွေဒါဇင်နဲ့ချီပြီးယူကရိန်းတပ်ဖွဲ့တွေကပစ်ချနိုင်လိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေအလုံးလုံးခွင့်ရရေးကုလသမဂ္ဂနဲ့တာလီဘန်ဆွေးနွေးနေကြပါတယ်တရုတ်နိုင်ငံမှာကိုဗစ်ကာယောဂါဖြစ်ပွားနှုန်းတွေတရှိန်ထိုးမြင့်တက်လာတဲ့အတွက်တရုတ်ခီးသွားတွေပေါ်နိုင်ငံတကာကကိုဗစ်ဆိုင်ရာစည်းကမ်းချက်အသစ်တွေချမှတ်လိုက်ပါတယ်အဲ့ဒီလိုသတင်းတွေပြောပြပေးမှာပါနန်းလောင်ရေ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာကုန်လုံခဲ့တဲ့နှစ်အတွင်းစည်ရေးနိုင်ငံရေးနဲ့စီးပွားရေးအကျပ်တဲကြုံခဲ့ရတဲ့အခြေအနေကိုလည်းဒီကနေ့ထုတ်လွှင့်သွားဖို့ရှိပါတယ်
တော့ဟိုဘက်ရေဦးတွေ weapon ကြတော့တယောက်ကလာဆိုတကယ်ကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တက်နေတဲ့ဥစားကတယောက်နဲ့ဟိုနေရုရှားရဲ့
လက်နက်ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်မှာအပြည့်အစုံတင်ပြထားပါတယ်ဒါအပြင်ယူကရိန်းစစ်ပွဲနဲ့အီရန်ရဲ့ရန်လုံမှုတွေကြောင့်အစ္စရေးနိုင်ငံထုတ်လက်နက်တွေရောင်းအားတက်လာရတဲ့သတင်းဆောင်မှာဒါအပြင်ပြည်ကရက်နှစ်ထဲထိုင်းနိုင်ငံနဲ့အထောက်အထားမဲ့မြန်မာ4000ကျော်အဖမ်းခံရတဲ့သတင်းဆက်ရာတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝတ်မှာတော့ကမ္ဘာသလွားခီးသွားကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျဲမဆုနဲ့မှချေးပုံရဲ့အင်္ဂလိပ်စာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်မနန်းလောင်ပြောပြပါမယ်ရှင
်နှစ်တကူနေကယူကရိန်းနိုင်ငံတဝန်းကိုရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့ရမှာယူကရိန်းတပ်ဖွဲ့တွေကလည်းရုရှားမီဆိုင်းနဲ့ drone တွေဒါဇင်နဲ့ချီပြီးပစ်ချနိုင်ခဲ့ပါတယ်နှစ်တကူကနေစနေနေ့နှောင်းပိုင်းက73ဆင့်နဲ့နှစ်တကူပြီးပထမနာရီပိုင်းအတွင်းမှာ32ဆင့်ရုရှားတွေအသုံးပြုတဲ့အီရန်နိုင်ငံလုံး drone စုစုပေါင်း45ဆင့်ကိုတညအတွင်းပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ဌာနချုပ်ကသတင်းထုတ်ပြန်လိုက်ပါတယ
်ဘာသာစတော်ရံရှောင်းလုံးယူကရိန်း Новый рик, новый день, новые пиццуки.
Юграйн пиду ве джама джа ба си чао нит тэ гу су таун лай чао не Раша тат дуе пилу лай дэ Иран найган лоу Шахид Аверэйн дрон 45 зэн гу нит тэ прама ня ма ве пича найн гэ ба рэ лу Юграйн тамра Володима Заленски га тайм би гу пьо рэ мэн гу ма тэ тун пьо су туара ба Юграйн мю ро кие мю ро ма су ин ле чао ян ка гуэ ей оо суэ ни дэ джа га ни Лу тэ чо ха туру я тай кан варан да бэ твэ би ယူကရိန်းကိုဖျားသခင်ကောင်းကြီးပေးပါစေ။သူရဲကောင်းတွေဖျားသခင်ကောင်းကြီးပေးပါစေဆိုပြီးအော်ဟစ်ဆူတောင်းကြပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးလ်မှာရှိတဲ့စစ်လေယာဉ်တစ်ခုကလုံခြုံရေးဂိတ်မှာဘုံးပေါက်ကွဲခဲ့တာကြောင့်လူအတော်များများသေဆုံးထိခိုက်ဒဏ်ရာရခဲ့ကြတယ်လို့တာလီဘန်ပြောခွင့်ရကပြောပါရယ်။ဒါဟာ2023ခုနှစ်အတွင်းပထမဆုံးတွေ့ထွက်တန်ရုံဘုံးပေါက်ကွဲမှုဖြစ်ပါရယ်။တိတက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူမှသူတို့လက်ချက်အဖြစ်လက်တလုံးကြီးညာတာမရှိသေးပါဘူး။ဒါပေမဲ့လည်း2023ခုနှစ်မှာတာလီဘန်တို့အာဏာယူအုပ်ချုပ်လာတဲ့နောက်ပိုင်းခိုရာဆမ်တိဒါက IS Islamic စစ်သွေးကြော်ရဲတိုက်ခိုက်မှုတွေတော့တိုးလာခဲ့တာပါ။တနင်္ဂနွေနေ့မနေ့အစောပိုင်းကဘုံးပေါက်ကွဲမှုမှာလူအတော်များများသေဆုံးပြီးတော့တိုက်ခိုက်ဒဏ်ရာသူအများအပြားရှိခဲ့ကြောင်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကပြောပါရယ်။သေဆုံးသူအရေအတွက်ကိုရောတိုက်ခိုက်မှုနဲ့ပတ်သက်တဲ့သေစိတ်အချက်လက်တွေကိုပါပြောခွင့်ရကပြောမသွားပါဘူး။ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့စစ်လေယာဉ်ကွင်းဟာအရှဖက်စစ်လေယာဉ်ကွင်းနဲ့ဂိုက်နေရာကျော်လောက်အကွာအဝေးမှာရှိတယ်လို့ပြည်ထောင်စုဝန်ကြီးဌာနနဲ့လည်းအတော်နေပါရယ်။ပြည်ခဲ့တဲ့အောက်တိုဘာလထဲမှာပဲပြည်ထရေးဝန်ကြီးဌာနမှာအသေးခံဘုံခွဲတက်ခတ်မှုတစ်ခုကြောင့်လူလေးဦးသေဆုံးခဲ့ဖူးပါတယ်
။ကုလသမဂ္ဂဆိုင်ရာကုလသမဂ္ဂဌာနဒုတိယအကြီးအကဲဒီကမှာခင်ဗျာအာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနဒုတိယအကြီးအကဲမာကော့စ်ပေါ်ဆေဟာတာလီဘန်ဒုတိယဝန်ကြီးချုပ်မော်လဝီအဗ်ဒူဆလမ်ဟာနာဗီနဲ့တနင်္ဂနွေနေ့ကတွေ့ဆုံပြီးအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေမှအမျိုးသမီးတွေအလုံးလုံးခွင့်ကိုအာဏာပိုင်တွေတားမြစ်ထားတဲ့အပေါ်ဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတာလီဘန်အဖွဲ့ကအဲဒီလို NGO တွေမှာအမျိုးသမီးတွေလုံပိုင်ခွင့်တွေတားမြစ်လိုက်တာကြောင့်နိုင်ငံတကာအကူအညီပေးရေး NGO အဖွဲ့တွေသူတို့ရဲ့အာဖဂန်နိုင်ငံအတွင်းလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ရပါတယ်။အဲဒီလိုတားမြစ်ချက်တွေကြောင့်အာဖဂန်လူဦးရေရဲ့တဝက်ကျော်ကျော်အတွက်လိုအပ်နေကြတဲ့လ လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဖြစ်ကြတဲ့အစားအစာပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေဆုံးဆုံသွားမှကိုစိုးရိမ်မှုတွေတိုးလာနေကြပါတယ်။တာလီဘန်တို့ရဲ့အဲ့ဒီလိုဆုံးဖြတ်ချက်ကြောင့်နောက်ဆက်တွဲစိုးကျိုးတွေဖြစ်လာပြီးထောင်ပေါင်းများစွာရှိကြတဲ့အာဖဂန်ပြည်သူတွေသေဆုံးကုန်တာဖြစ်လိမ့်မယ်လို့အကူအညီပေးရေးအဖွဲ့အစည်းတွေကသတိပေးလိုက်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံချိုင်းဝန်ကြီးနဲ့တရုတ်နိုင်ငံချိုင်းဝန်ကြီးတစ်ချင်းကန်တို့တင်းငွေတွေနဲ့မှာတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးခဲ့ကြရတယ်လို့ဝန်ကြီးအန်တိုနီဘလင်ကင်က Twitter လုံးမှာပုံရံမှာရေးပါတယ်အမေရိကန်ဆိုင်ရာတရုတ်တန်အမတ်တာဝန်ယူခဲ့ဖို့သူချင်းကန်ကိုနိုင်ငံရေးဝန်ကြီးအဖြစ်ပြီးခဲ့တဲ့သတင်းမှတ်ထဲခန့်အပ်ခဲ့ပြီးတဲ့နောက်ဝန်ကြီးနဲ့အခုလိုဖုန်းဆက်စကားပြောဆိုခဲ့ကြတာပါအမေရိကန်တရုတ်နိုင်ငံဆက်ဆံရေးနဲ့ပွင့်လင်းတဲ့ဆက်သွယ်ဆောင်ရွက်မှုတွေဆက်လက်ထားရှိရေးပြောဆိုဆွေးနွေးခဲ့တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်တရုတ်နဲ့အမေရိကန်ကြားမပြေမလည်ဖြစ်နေတဲ့ဆက်ဆံရေးတွေတိုးတက်လာအောင်လို့နိုင်ငံကန်ကြိုးပမ်းနေချိန်မှာပဲသမ္မတရှီကျင်းပင်ရဲ့ယုံကြည်ရတဲ့အကြံပေးဖြစ်သူတရုတ်တမ်းမတ်ကြီးကိုနိုင်ငံခြားရေးဝန်ကြီးတစ်အဖြစ်ပြီးခဲ့တဲ့တောက်ကြနေမှာခန့်အပ်လိုက်တာပါဆယ်စုနှစ်တခုတာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ဖူသူဝမ်ရီကတော့တရုတ်နိုင်ငံရဲ့အာဏာရကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘီရိုအဖွဲ့ဝင်အဖြစ်အောက်တိုဘာလမှာရာထူးသွင်းမြင့်တာဝန်ပေးအပ်လိုက်ပြီးတရုတ်ရဲ့နိုင်ငံခြားရေးမူဝါဒမှာအရေးပါတဲ့အခန်းကဏ္ဍမှာတာဝန်ယူလိုက်မယ်လို့လည်းခန့်မှန်းနေကြပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ဘရာဇီးနိုင်ငံဘရာဇီးလီးယားမြို့မှာရွေးကောက်ပွဲအနိုင်ရရှိတဲ့Luis Ancio Lula da Silva ကတနင်္ဂနွေနေ့ကတမရအဖြစ်ကျန်းသစ္စာကျိန်ဆိုလိုက်ပါတယ
် Prometo manter defender y cumprir la constitución
မဲမတမာမှုဆွဆွဲချက်တွေနဲ့ရွေးကောက်ပွဲပြန်လည်ကျင်းပဖို့ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့တမရဟောင်းဂျာဘာဆိုနာရိုကတောင်းဆိုခဲ့ပြီးမဲ့ Lula ကသူ့အတွက်တတိယအကြိမ်မြောက်တမရအဖြစ်ကျန်းသစ္စာကျိန်ဆိုလိုက်ပါတယ်လဝဲဝါရီလူလာဟာလက်ရဆုံးသမ္မတဘယ်ဆိုနာရိုကို200ဂိုင်နှုန်းနီးပါးမဲအတာနဲ့ပုတ်ခါတီကအနိုင်ရရှိခဲ့တာဖြစ်ပါတယ်။သမ္မတဟောင်းကတော့ဘရာဇီးနိုင်ငံကအီလက်ထရောနစ်စနစ်နဲ့မဲပေးတဲ့အပေါ်လမ်းနဲ့ချီပြီးတန်လျာရှိတဲ့သဘောထားတွေပြောဆိုခဲ့ဘူးတလို့သူ့ကိုထောက်ခံသူတွေကလည်းရွေးကောက်ပွဲအရှုံးရလက်ကိုလက်မခံလို့ကြပါဘူးခင်ဗျာ။
ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုမှာအဓိကတွန်းအားဖြစ်တဲ့အမေရိကန်ဥရောပနဲ့တရုတ်နိုင်ငံတွေမှာစီးပွားရေးအားနည်းမှုတွေကြောင့်ဒီနှစ်2023ခုနှစ်ကမ္ဘာစီးပွားရေးဟာ200အတော်များများမှအခက်အခဲတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲကပြောလိုက်ပါတယ်။ကိုလွန်ခဲ့တဲ့နှစ်ထက်ဆိုင်ဒီနှစ်ထက်အခက်အခဲတွေနဲ့ပိုပြီးတော့ရင်ဆိုင်ကြလိမ့်မယ်လို့ IMF ညွှန်ကြားရေးမှူး Kristalina Georgieva က CBS ရုပ်သံရဲ့ Face the Nation တင်းငွေနဲ့အစည်းအဝေးမှာပြောဆိုသွားတာပါ။စီးပွားရေးအင်အားကြီးအမေရိကန်ဥရောပနဲ့တရုတ်နိုင်ငံတွေမှာတပြိုင်နက်တည်းဖွံ့ဖြိုးမှုတွေအားနည်းနေတာကအဓိကအကြောင်းရင်းအဖြစ်နဲ့လည်းပြောဆိုသွားပါတယ်။အော်တိုဘာလထဲ IMF ရဲ့ထုတ်ပြန်ချက်မှာတော့ Ukraine စစ်ပွဲငွေကြေးဖောင်းပွမှုနဲ့အမေရိကန်ဗဟိုဘဏ်ကဘဏ်တော်နှုံးတွေတိုးလိုက်တာမျိုးလို့ဖြစ်ရက်တွေရဲ့ရိုက်ခတ်မှုတွေကြောင့်ဒီနှစ်2023ခုနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်းကိုလျှော့ချခန့်မှန်းထားတာဖြစ်ပါတယ
်။တရုတ်နိုင်ငံကလာရောက်မဲ့ခီးသွွားတွေကိုလေယာဉ်ပေါ်မတက်ခင်မှာကိုဗစ်ကာယောဂါစစ်ဆေးထားကြောင်းအထောက်အထားပြဖို့လိုအပ်တဲ့အကြောင်းထုတ်ပြန်ထားတဲ့နိုင်ငံတွေများလာတဲ့အထက်မှာအခုအခါအော်စတြေးလျနဲ့ကနေဒါတို့လည်းပါဝင်လာပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကာယောဂါကာလတလျှောက်ချမှတ်ထားတဲ့ယောဂါထိန်းချုပ်ရေးစည်းမျဉ်းတွေကိုရုတ်တရက်လျှော့ချခဲ့ပြီးတဲ့နောက်ကူးစက်မှုတွေဟာတနင်္ဂနွေလုံးမှာတစ်ချိန်တို့မြင့်တက်လာတာပါ။ဩစတြေးလျကျန်းမာရေးအရာရှိတွေရဲ့တနင်္ဂနွေနေ့ထုတ်ပြန်ချက်အရဇန်နဝါရီလ5ရက်နေ့ကစပြီးတရုတ်ပြည်မကြီးနဲ့ဟောင်ကောင်မကာအိုစတဲ့ဒေသတွေကလာရောက်မဲ့ခရီးသားတွေအနေနဲ့လေယာဉ်ပေါ်မတက်ခင်နှစ်ရက်အလိုမှာကိုဗစ်ကယောဂါကင်းရှင်းကြောင်းစစ်စစ်ချက်အထောက်အထားပြသရမယ်လို့ဆိုပါတယ်။ကနေဒါအစိုးရရဲ့စနေနေ့ကထုတ်ပြန်ချက်မှာလည်းဇန်နဝါရီလ5ရက်နေ့ကစပြီးတရုတ်ခရီးသားတွေအပေါ်ကိုဗစ်ကန့်သတ်ချက်ကိုအလားတူတင်းကျပ်လိုက်ပါတယ်။အမေရိကန်ဗြိတိန်အိန္ဒိယ၊ဂျပန်နဲ့ဥရောပနိုင်ငံတွေကဥရောပနိုင်ငံတွေမှာတရုတ်နိုင်ငံကလာမဲ့ခီးသွွားတွေအပေါ်ကိုဗစ်ကန့်သတ်ချက်စီကံတွေချမှတ်ပြီးတဲ့နောက်ဩစတြေးလျနဲ့ကနေဒါတို့ကအဲ့ဒီလိုလိုက်ပါဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
လေကြောင်းသွာလာမှုစီမံခန့်ခွဲရေးစနစ်ချို့ယွင်မှုကြောင့်လေရင်အတက်အစင်းတွေရန်နာထားတဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကညီနွယ်အကွီနိုအပီပီဆိုင်ရာလေဆိပ်မှာတင်းငွေတွေငနေကစပြီးတော့လေရင်ပြန်လဲစတင်ဆင်းသက်ခွင့်ပြုနေပါပြီ။လေကြောင်းသွာလာမှုစီမံခန့်ခွဲရေးစနစ်တချို့ပြင်ဆင်ခဲ့ပြီးတဲ့နောက်လေရင်တွေစတင်ဆင်းသက်ခွင့်ပြုနေပြီဖြစ်ကြောင်းဖိလစ်ပိုင်သယ်ယူပို့ဆောင်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပထမဆုံးဆင်းသက်ခွင့်ပြုခဲ့တာကတော့ဩစတြေးလျနိုင်ငံ Brisbane ကနေပြန်တက်လာတဲ့ဖိလစ်ပိုင်လေကြောင်းလိုင်းကလေရင်ဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီလိုလေရင်အသက်အစင်းအားလုံးရန်နာခဲ့ရတဲ့အတွက်တောင်းနဲ့ချီတဲ့ခီးသွားရရဲ့ခီးစဉ်တွေနှောင့်နှေးခဲ့ရတယ်လို့လဲရိုက်တာသတင်းဌာနကအစောပိုင်းမှာဖော်ပြခဲ့ပါတယ်။တနင်္လာနေ့မနေ့ပိုင်းထိတ်တန့်ရောက်တဲ့တွေကိုတော့ကိုခင်မောင်စိုးမင်းနဲ့ကျွန်မအနောင်လာတို့ပြောပြခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။အရင်ဆုံးနိုင်ငံတကာသတင်းဆောင်မနဲ့စားရအောင်ပါ။ယူကရိန်းပေါ်ရုရှားကျူးကျော်မှုကြောင့်ရောအရှိအလဲပိုင်းနဲ့တခြားဒေသတွေအပေါ်အီရန်နိုင်ငံရဲ့စီးရဲချင်းချောက်မှုတွေကြောင့်မှာအစ္စရေးနိုင်ငံရဲ့လက်နက်ရောင်းအားတွေတချိန်ထိုးတက်လာပါတယ်။မကြာသေးခင်ကပဲအမေရိကန် Lockheed Martin Corporation ရဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်နေတဲ့ Israel Company Rafael တို့ပူးပေါင်းပြီးတော့မီဇိုင်ဒုံးနဲ့လေကြောင်းရန်ကာကွယ်ရေးနောက်ဆုံးပေါ်လေဆာရောင်ခြည်ဒုံး Iron Beam စနစ်စမ်းသပ်ထုတ်လုပ်ဖို့လည်းလက်မှတ်ထိုးထားပါတယ်။ဒီအကြောင်း VOA သတင်းထောက် Linda Gristein Jerusalem ကနေသတင်းပေးပို့ထားပါတယ်။ရှူစာနာစင်ပါရှင်။အစ္စရေးနိုင်ငံရဲ့လက်နက်ရောင်းအားဟာပြည်ကတည်းကနေတဲ့30ရာခိုင်နှုန်းတက်လာပြီးတော့ဒေါ်လာ 17.3 ဘီလီယံဖို့အထိရောင်းချခဲ့ရတယ်လို့လာမယ့်နှစ်မှာလည်းပုံများမယ်လားလားရှိပါတယ်။လက်နက်ဝယ်လိုအားတက်လာရတဲ့အဓိကအကြောင်းရင်းကတော့ယူကရိန်းစစ်ပွဲကြောင့်လို့အစ္စရေးဟာအရက်စ်သတင်းစာရဲ့ထောက်လှမ်းရေးနဲ့လုံခြုံရေးဆိုင်ရာဆောင်းပါးရှင်ယိုစီမဲလ်မန်ဒလိုအစ္စရေးလုံခြုံရေးကြွမ်းကျင်သူတွေကရှုံးမြင်ပါတယ်
။ The Russian invasion to Ukraine was and still is a wake up call.
Ukraine ဘောရုရှားကျူးကျော်မှုကနေတိုးမဟာမိတ်တွေကိုလှုပ်နှိုးသလိုဖြစ်သွားပါတယ်။ဥရောပတိုက်မှာပထမဆုံးထိတ်တိုက်ရင်ဆိုင်မှုမှာနေတိုးတပ်ဖွဲ့ကိုယ်တိုင်ရုရှားနဲ့စီးပရိပခဖြစ်လို့နီးအခြေအနေရောက်ခဲ့တာပါ။ဒီအတွက်လည်းနေတိုးအဖွဲ့ဟာစစ်လက်နက်ပစ္စည်းမျိုးစုံလိုအပ်နေပြီဆိုတာကိုချက်ချင်းသဘောပေါက်သွားပုံရပါတယ်။ American စီကလက်နက်တင်မကပဲ Israel စီကပါလက်နက်တွေပို့ပြီးဝယ်ယူဖို့ဖြစ်လာတာပါ။
အခြားတိုင်းပြည်တွေကလက်နက်တွေလိုမဟုတ်ပဲတကယ့်လက်တွေစစ်မြေပြင်မှာထိရောက်မှုရှိတာဟာအစ္စရေးနိုင်ငံထုတ်လက်နက်တွေကိုလူကြိုက်များတဲ့အချက်တစ်ခုဖြစ်တယ်လို့လည်းအစ္စရေးဘအီလန်တက်ကတို့ဥရောပရေးရာဌာနညွှန်ကြားရေးမှူးရှလမိုစီပရိုတို့လိုကြွမ်းကျင်သူတွေကသုံးသပ်ပါတယ
် Russia before the Ukraine war was the biggest exporter
Ukraine ကိုမတိုက်ခင်အထိ Russia ဟာကမ္ဘာမှာလက်နက်တင်ပို့မှုအများဆုံးဒါမှမဟုတ်ဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ဒါပေမဲ့သူတို့လက်နက်တွေထိရောက်မှုတိတ်မရှိတော့တဲ့အတွက်ရုရှားလက်နက်ဈေးကွက်လည်းပြိုလဲလာပါတယ်။အဲ့ဒီအခြေအနေတွေကိုယူကရိန်းစစ်ပွဲမှာလူတိုင်းတွေ့မြင်နိုင်ပါတယ်။နောက်ပြီးတိုင်းပြည်အတော်များများကလည်းသူတို့ဝယ်ထားတဲ့ရုရှားလက်နက်တွေကိုသဘောမကျတဲ့အတွက်လက်နက်သစ်တွေဝယ်ဖို့အစ္စရေးနိုင်ငံကိုချဉ်းကပ်လာကြပါတယ်။
အီရန်နိုင်ငံရဲ့စီးရဲချင်းချောက်မှုတွေတိုးလာနေတာကိုတုံ့ပြန်တဲ့နေရာမှာအစ္စရေးရဲ့စီးရဲနီးပညာတွေကိုအရေးကြီးတဲ့အခန်းကဏ္ဍတစ်ခုအဖြစ်ရှုမြင်ထားကြတယ်လို့လဲကြွမ်းကျင်သူတွေကပြောပါတယ်။အရှိအလဲပိုင်းနဲ့ဥရောပတိုင်းပြည်တွေကလည်းအီရန်နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေအသီးသီးရှိနေကြတာပါ။အဲ့ဒီထဲမှာအစ္စရေးနိုင်ငံနဲ့တန်တမန်ပုံမှန်ဆက်ဆံရေးထူထောင်တဲ့အိဗရာဟမ်အက်ကော့စ်သဘောတူညီမှုစာချုပ်ကိုလွန်ခဲ့တဲ့နှစ်နှစ်ကရေးထိုးခဲ့တဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE ဘာရိန်းနဲ့မော်ရိုကိုတို့လည်းပါဝင်ပါတယ
် Iran which has been a source of the instability but only in the Middle East
အရှေ့အလယ်ပိုင်းမှာပဲမတိမငြိမ်ဖြစ်အောင်လုပ်နေတဲ့ Iran နိုင်ငံကရုတ်တရက် Russia အတွက် drone ယာဉ်တွေပေးပို့ခဲ့ပါတယ် Ukraine မှာအခြေမလားဖြစ်နေတဲ့ Russia ကိုအားဖြည့်တဲ့အနေနဲ့စစ်ရေးနဲ့လုံခြုံရေးမဟာမိတ်အဖြစ်ပူးပေါင်းလာပါတယ်ဒီချက်တွေအလုံးပေါင်းလိုက်တဲ့အခါမှာတော့Ukraine စစ်ပွဲဟာ Israel အတွက်အထောက်အကူပြုနေတာကိုတွေ့ရပါတယ်။ကမ္ဘာမှာရောဥရောပမှာပါ Israel ရဲ့အခန်းကဏ္ဍအတွက်အထောက်အကူဖြစ်လာစေတာပါ။ဒီလိုအခြေအနေတွေကြောင့် Israel ကလည်းသူ့လက်နက်ဈေးကွက်တွေကိုတိုးချဲ့လာတာဖြစ်ပါတယ်
။ Iron Beam မီဇိုင်ဒုံးရံကာကွယ်ရေးလေဆာစနစ်ပူးပေါင်းစမ်းသပ်ထုတ်လုပ်ဖို့ Rafael Company နဲ့ American Lockheed Martin Corporation တို့သဘောတူညီမှုရလိုက်တာကြောင့်လည်း Israel ရဲ့လက်နက်ထုတ်လုပ်ရေးလုပ်ငန်းတွေပိုးပြီးတော့တိုးတက်လာတော့မှာဖြစ်ပါတယ်။ကျမနှောင်းလောပါ FOA မြန်မာပိုင်းရဲ့မနေ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ကုန်လွန်သွားတဲ့2022ခုနှစ်တနင်္လာအတွက်အရေးကြီးတဲ့မြန်မာသတင်းတွေကိုစူးစီးတင်ပြပေးချင်ပါတယ်နိုင်ငံမှာကြုံနေရတဲ့စီးရဲနိုင်ငံရေးပဋိပက္ခတွေပိုတောင်ဆိုးလာခဲ့တဲ့နှစ်ကိုကြော်ဖြတ်ခဲ့ကြပြီးတော့နှစ်သစ်အတွက်မျိုးလင့်ချက်ဘယ်လိုဆန်နိုင်ကြမှာပါလဲမြန်မာအရေးနှစ်ကုံသုံးသပ်ချက်ကိုတော့ဦးကျော်စန္ဒကတင်ပြထားပါတယ်ရှင်
Yeah. တရာရှမြခင်ဗျာ2022ခုနှစ်ဟာမြန်မာနိုင်ငံမှာစစ်တပ်ကအနာသိင်ဆဲတာဒုတိယမြောက်နေ့ဖြစ်ပါတယ်။ဒါပေမဲ့စစ်တပ်အနေနဲ့တိုင်းပြည်ကိုအောင်မြင်မြင်မထိန်သိမ်းနိုင်သေးပဲဆန့်ကျင်တွန်းလှန်မှုတွေဟာပုံမလို့သာများပြားလာခဲ့ပါတယ်။မိမိအနာသိင်တာကိုဒီလောက်ထိဆန့်ကျင်ကြလိမ့်မယ်လို့မထင်ခဲ့ဘူးဆိုတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်ရဲ့စကားပုံမမှန်ကန်လာတာပြသပြီးဒီဆန့်ကျင်တွန်းလှန်မှုတွေဟာလည်းမကြခင်မှာအရှင်ရော့မိမိတော်လိမ့်မယ်လို့ထင်မြင်ယူဆခဲ့တဲ့ဥပဒေတချို့ရဲ့အမှားဟာလည်းပဲပုံမပေါ်လွင်လာခဲ့တယ်လို့ဆိုရင်မှားမယ်မဟုတ်ပါဘူးဒီလိုဆန့်ကျင်တွန်းလှန်သူတွေကိုအကြမ်းဖက်သမားတွေအဖြစ်သမားတွေလို့စစ်ကောင်စီကဆွဆွဲပြောဆိုနေပေမဲ့မြေကောက်ကန်အစိုးရကိုဖျက်သိမ်းပြီးစူရခေါင်းဆောင်တွေကိုမရှာဖန်စီထောင်ချတဲ့စစ်ကောင်စီကအကြမ်းဖက်သမားတွေရက်ဆက်ကြမ်းကြုတ်သူတွေဖြစ်မဆန္ဒရှင်ပြည်သူတွေနဲ့နိုင်ငံတကာအစိုင်းအမံကသတ်မှတ်လာကြတယ်။ဒေသလိုက်ဖွဲ့စည်းထားတဲ့ PDF တွေနဲ့ EAO တွေဟာပုံမအတွင်းမှန်ကြတဲ့နေရာတွေရှိထိုးဖောက်လာနေတာတွေ့ရပါတယ်။ဒါပြင်ဒီလိုလက်နက်ကန်ခုခံတွန်းလှန်နေတဲ့အင်အားစုတွေအလုံးရဲ့စီလုံးညီညွတ်မှုကလည်းပုံမပြည်ပြင်းလာနေတယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်။တခိန်ထဲမှာပဲစစ်ကောင်စီရဲ့နှိကုတ်မှုတွေကလည်းပိုပြီးရက်ဆက်ပြင်းထန်လာခဲ့ပါတယ်။ဒီကြောင့်တိုက်ခိုက်မှုတွေကိုတွင်တွင်ကြဲကြဲအသုံးပြုလာပြီးရက်ဖက်ပြစ်မှတ်တွေကိုထိမှန်ပြီးတရားသားတွေထိခိုက်ပျက်စီးမှုတွေများပြားလာခဲ့ပါတယ်။အလားတူသောပဲမြို့ပေါ်ဒေသတွေမှာလည်းအပြန်အလှန်ဆူဆွဲတပ်ဖြတ်မှုတွေကြာခဏတွေ့လာရပါတယ်။ဒီလိုအကြမ်းဖက်မှုတွေကိုနိုင်ငံတကာရှုတ်ချမှုတွေလည်းပုံမိုကျေလွန်စွာထွက်ပေါ်ခဲ့ပါတယ်။မြန်မာပြည်နာဟာနိုင်ငံရင်းပြည်နာသမဂဒေတာရင်းဘဝရက်ခတ်နိုင်တယ်လို့ယူဆတဲ့အာဆီယံကတော့ဒီရေးမှာတက်တက်ကြွကြွပါဝင်ဖို့ကြိုးပမ်းအထောက်လာခဲ့ပါတယ်။မြန်မာပြည်နာကင်တွေရေးအတွက်နိုင်ငံတော်ကလည်းစီတန်းတွန်းပို့ခံရတဲ့အာဆီယံအနေနဲ့သူရဲ့မူငါချက်သဘောတူညီချက်ကိုလိုက်နာဖို့မြန်မာစစ်ကောင်စီကိုနှီးမျိုးစုံနဲ့ဆွဲဆောင်ခဲ့ပါတယ်။2022တုန်းကအလှည့်ကျဥက္ကဋ္ဌဖြစ်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံကဆိုရင်ဝန်ကြီးချုပ်ဟွန်ဆန်ကိုရိုင်းနောက်နိုင်ငံသားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူစရဲဖြစ်တဲ့ Trusson Phan တို့ကနေပြည်တော်ကိုကိုယ်တိုင်သွားရောက်ခဲ့ကြပေမဲ့စစ်ကောင်စီဘက်ကတော့သူရဲ့ခရီးစဉ်တွေဟာစစ်ကောင်စီကိုနိုင်ငံတကာအသိအမှတ်ပြုလေဟန်လုပ်ပြတာကလွဲလို့အာဆီယံရဲ့တိုက်တွန်းချက်ကိုဂရုမစိုက်ခဲ့ကြပါဘူးဒီလိုဂရုမစိုက်တဲ့အပြင်တမင်ရွက်ပြီးလုပ်ပြလိုက်တယ်လို့တောင်ယူဆရတဲ့လောရတစ်ခုကတော့ကိုဂျင်မီနဲ့ကိုဖြူစီဟာတို့အပါအဝင်တက်ကြွလှူရှာသူ၄ဦးနိုင်ငံတကာကန့်ကွက်မှုတွေကြားက2022ဇူလိုင်လမှာကွန်မြက်လိုက်တာပဲဖြစ်ပါတယ်သူတို့ကိုစေတမ်းမစီရင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းအလုံးလူလူကကန့်ကွက်ခဲ့ကြတာပါဒါပေမဲ့မြန်မာနိုင်ငံစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ကုဂျီမီနဲ့ကိုဖြူးစရာသောအပါအဝင်ဒီတက်ကြွလှုပ်ရှားသူ၄ဦးကိုစေတမ်းအချိန်မကပြည့်စင်တယ်ဆိုပြီးတော့အခုလိုတုံ့ပြန်ပြောကြားခဲ့ပါတယ်
ဒီကိစ္စတွေကိုထောင်အာဏာပိုင်တွေကဆုံးဖြတ်ချက်ပဲဖြစ်တယ်။အဲ့ထက်မှာပါပြီးသားပဲ။ဒါနဲ့ပတ်သက်ပြီးတော့ကြာစာမြင်စဲ90ညတို့နဲ့သူ့ကိုအရေးယူပြီးတော့ကြာကျွန်တို့တို့တရားရုံးအစဉ်အဆက်ကနေမှခုခံခြေပါခွင့်ပေးပြီးမှကျွန်တော်တို့ကတရားရုံးကနေတည်တံချမှတာဖြစ်တယ်။ကျွန်တော်ထပ်ပြောပါမယ်။သူတို့ကျူးလွန်တဲ့ပြစ်မှုတွေကအခြားတည်တံချမှတ်ခြင်းခံရတဲ့ပြစ်မှုတွေနဲ့နှိုင်းယှဉ်ရင်တည်တံအကျဉ်းချင်းချမှတ်ခံတိုက်တဲ့ပြစ်မှုတွေဖြစ်တယ်။ပြန်အပြစ်မဲ့ပြည်သူတွေအပေါ်မှာရက်ဆက်စွာဖြင့်ကြီးမားတဲ့ထိခိုက်နစ်နာမှုဖြစ်အောင်ဆောင်ရွက်ခဲ့တာကိုတွေ့ရတယ်။အစားထိုးမရတဲ့ဆုံးရှုံးမှုတွေဖြစ်တယ
်။ဒီစီရန်စီဟူနဲ့ပတ်သက်ပြီးသာမန်အားဖြင့်မြန်မာစစ်ကောင်စီအပေါ်အနောက်နိုင်ငံတွေလောက်သဘောထားမတင်မာတဲ့ဂျပန်နိုင်ငံကတောင်အခုလိုပြောကြခဲ့တာတွေ့ရပါတယ်။ထင်းသိမ်းငံတွေကိုလွှတ်ပေးဖို့ကျွန်တော်တို့ထပ်ကတလဲလဲပြောကြားနေတဲ့ကြားကအခုလိုလွတ်လိုက်တာဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့ခံစားချက်ကိုပုံမူထိခိုက်စေပြီးပဋိပက္ခပို့ဆူလာလိမ့်မယ်မြန်မာနိုင်ငံလည်းပိုပြီးအထူးကြံဖြစ်သွားပါလိမ့်မယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးယိုရှီမာဟာယာရှိကပြောကြားခဲ့တာဖြစ်ပါတယ်နောက်တစ်ခါမြန်မာနိုင်ငံဟာသူတို့ရဲ့ဒေသရင်းဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်သူတို့ရဲ့သဘောတူညီထားတဲ့မူငါချက်ကိုလက်ခံလာနိုးနိုးနဲ့စိတ်ရှည်ရှည်ကြိုးပမ်းနေခဲ့တဲ့အာဆီယံကလည်းဒီကွန်မြူနီကိုရှုတ်ချပြီးလွန်စွာစိတ်ပြည့်မိကြောင်းတုံ့ပြန်ခဲ့ပါတယ်မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကူစရဲ Tom Andrews ကတော့
I am afraid that even more floodgates are now
opening. အခိုင်မှုတွေပိုလုံလာပြီးသူတို့သူတို့ကိုကြောက်ရွံ့တဲ့ကြောက်ရွံ့လာအောင်လှုပ်လာမှာကိုကျွန်တော်စွေ့မိပါတယ်လို့ထွန်အန်ဒရူးကပြောသွားတာဖြစ်ပါတယ်တစ်ဆက်ထက်မှာပဲဒီလိုရုပ်မာတဲ့လူရက်တွေဟာနိုင်ငံတကာအဆိုင်ဝိုင်းအတွက်အချို့အခွင့်တစ်ခုဖြစ်စေလိမ့်မယ်လို့လည်းသူကအခိုင်အမာပြောခဲ့ပါတယ် NUG အစိုးရကိုမြန်မာနိုင်ငံရဲ့တည်ဝင်အစိုးရအဖြစ်အသိမှတ်ပြုဖို့တိုက်တွန်းလှုံ့ဆော်မှုတွေအားထုတ်မှုတွေလည်းတွေ့ခဲ့ရပါတယ်ဒီလိုအသိမှတ်ပြုဖို့ရာနိုင်ငံတော်ဥပဒေအရလိုအပ်ချက်တွေရှိနေတဲ့အတွက်မဖြစ်နိုင်ပေမဲ့ NUG ရုံးတွေကိုတော့နိုင်ငံအများအပြားကလက်ခံထားရှိခဲ့ပါတယ်ဒါကြောင့် NUG အစိုးရအနေနဲ့နိုင်ငံကနေထိတွေ့နိုင်မှုအစဉ်ရလာခဲ့ပြီးသံငင်းတမန်ငင်းလမ်းကြောင်းပွင့်လင်းလာခဲ့ပါတယ်တစ်ဆက်တည်းမှာပဲ2022ခုနှစ်ကြာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်လိုက်ပါတယ်အဲဒီဆုံးဖြတ်ချက်ထဲမှာအကြံဖက်မှုတွေကိုချက်ချင်းရဆိုင်ပြီးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခိုင်အမာအကောင်အထည်ဖော်ဖို့မြန်မာပြ ်စီထားသူတွေကိုချက်ချင်းလွှတ်ပေးဖို့စတာတွေတောင်းဆိုထားပါတယ်။ဒီပြဋ္ဌာန်းချက်မှာမြန်မာစစ်ကောင်စီလက်နက်ရရှိမှုကိုတားမြစ်ပိတ်ပင်ရေးမပါဝင်တဲ့အတွက်ဒါကိုအားမလို့အားမရဖြစ်ကြသူတွေလည်းရှိခဲ့ပါတယ်။တကယ်တော့လက်နက်ပိတ်ပင်မှုကထက်သွင်းပြီးဆုံးဖြတ်ခဲ့မယ်ဆိုရင်ရုရှားတရုတ်တို့ကဗီဒီယိုအနားနဲ့ပယ်ချမှာဖြစ်တဲ့အတွက်ထင်ငတ်ထားခဲ့မှတူပါတယ်။အခုတော့ရုရှားတရုတ်နဲ့အိန္ဒိယတို့ဟာထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုမဲမသိပဲလက်ဆောင်နေရမှလွယ်လို့ကန့်ကွက်ခဲ့တာမရှိပါဘူး။ဆယ်စုနှစ်ပေါင်းများစွာအတွင်းပထမဆုံးချမှတ်နိုင်ခဲ့တဲ့သမိုင်းဝင်ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုကမ္ဘာနိုင်ငံတွေလူ့ခွင့်ရေးသမားတွေဒီမိုကရေစီလိုလားတဲ့ပြည်သူတွေကကြိုးဆိုကြတဲ့အချိန်မှာစစ်ကောင်စီကတော့အခုလိုတုံ့ပြန်ခဲ့ပါတယ
်။ကျွန်တော်ကတော့ဒီကိစ္စလေးမြန်မာနိုင်ငံရဲ့ပြည်သူကြီးဖြစ်တဲ့ကျွန်တော်ရေးယူထားတဲ့ကိစ္စတွေမှန်မြတယ်လေ။အဲကျွန်တော်မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေရာကျွန်တော်အဂရီလာဆောင်မှုတိုက်ခိုက်ရေးဥပဒေကြီးကနေပြီးတော့အတိအကျရှိပါတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဘုရားရုံးမှာသက်သေရေးပြီးရင်ရှေ့နေတယ်လေ။ဘုရားဥပဒေရဲ့လှုပ်ထုံးလုပ်မှုတွေအတိုင်းအပြည့်အဝဆောင်ရွက်ပြီးမှကျွန်တော်ဆောင်ရွက်တာဖြစ်ကြောင်းပဲကျွန်တော်ပြောချင်ပါတယ
်။တချိန်တည်းလိုလိုမှာပဲအမေရိကန်ပြည်ထောင်စုကလည်းဘာမအက်လိုလူသိများတဲ့မြန်မာနိုင်ငံဆိုင်ရာဥပဒေကိုဖြစ်ဆက်ပြင်ဆင်ပြီးအတိပြုပြဋ္ဌာန်းခဲ့ပါတယ်။စစ်ကောင်စီဘောပုံမထျောက်တဲ့အရေးယူမှုတွေချမှတ်လိုက်တာပဲဖြစ်ပါတယ်။င
င်္ဂလာပါခ
င်ဗျ။အမေရိကန်ပြည်ထောင်စုကအခုလိုပုံမပြင်းထန်တဲ့ဖိအားတွေပေးလာတဲ့အတွက်မြန်မာစစ်ကောင်စီဟာရုရှားတရုတ်တို့နဲ့ပုံပုံနီးကပ်သွားတာကိုလည်းတွေ့ရမှာဖြစ်ပါတယ်။စစ်ကောင်စီဒီကဲဟာရုရှားဥဆောင်တဲ့အစ်အကြောင်းစီးပွားရေးညီလာခံကိုတွားရောက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ရုရှားဟာစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေသာမကလောင်စာနဲ့အသေးစားနျူကလ িয়ার ဓာတ်ပေါင်းကိုတိစောက်ရေးပတ်စုံစီးပွားရေးပူပေါင်းဆောင်ရွက်ရေးစတာတွေကိုလွှတ်ဆောင်ဖို့သဘောတူညီခဲ့တယ်လို့သတင်းတွေအများကြီးပေါ်ထွက်ခဲ့ပါတယ်။အမေရိကန်ကပြင်ဆင်လိုက်တဲ့ဥပဒေသေးအရထောက်ပံ့မဲ့အထက်မှာစစ်လက်နက်ပစ္စည်းတွေမပါဝင်ပေမဲ့တခြားအထောက်အပံ့တွေကြောင့်ခုကန်တွန်းလှန်နေတဲ့အင်အားစုတွေအတွက်စီးဘက်မှာပါပုံမအကောင်လာနိုင်တဲ့အခြေအနေရှိနေပါတယ်။ဒါဟာမြန်မာနိုင်ငံစီးပတိပခပုံမပြင်းထန်လာနိုင်မှာဖြစ်တယ်လို့တချို့ကလည်းနောက်ွယ်မှာအမေရိကန်နဲ့ရုရှားတို့တစ်ဖက်စီရှိနေတဲ့တစ်စင်ကန်စစ်ပွဲ proxy war ဖြစ်လာလိမ့်မလားလို့စိုးရိမ်နေတွေကြားပါတယ်။အမေရိကန်စစ်တပ်ဒုတိယဗိုလ်မှူးကြီးအငိမ့်စာမြမအရေးသုံးဆက်သူပမခမီမီဝမ်ဘတ်ကတော့တစင်ကန်စစ်ပွဲဖြစ်ခြင်းဖြစ်ရင်အမေရိကန်နဲ့ရုရှားအကြမ်းဖြစ်မှာမဟုတ်ဘဲပြည်ထောင်နဲ့ရုရှားအကြမ်းသာဖြစ်နိုင်တယ်လို့အခုလိုသုံးသပ်ပါတယ်
ဘူးဆိုလို့ရှိရင် proxy war ကမြန်မာနိုင်ငံမှာဖြစ်နေတယ်အဲ့ဒီ proxy war ကရုရှားနဲ့တရုတ်နဲ့ကြားတယ်မှာနော်ဒီဘက်ကစစ်တပ်ဘက်မှာ60ရာခိုင်နှုန်းကျော်ကျော်သူတို့ရဲ့ weapon မနော် armament တွေအလုံးကရုရှားလာနော်ဟိုဘက် EU တွေ weapon ကြတော့တရုတ်ကလာဆိုတကယ်ကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တတ်နေတဲ့ဥစားကတယောက်နဲ့ဟိုနေရုရှားရဲ့လက်နက်တွေ ဆိုအဲ့ဒါပြန်သုံးသပ်လို့ရှင်တရုတ်နဲ့ရုရှားမြန်မာနိုင်ငံမှာပေါ့နော် proxy war အနေနဲ့လုပ်နေရလို့ပြောလို့ရတာပေါ့သူတို့ရဲ့လက်နက်တွေအပြန်ပြီးသုံးသပ်လိုက်လို့ရှင်
တကယ်တော့ proxy war လို့ခေါ်တဲ့တဆင့်ငံစစ်ပွဲဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေစစ်ဖြစ်လာရဲဆိုရင်တော့ပထမဆုံးဒုက္ခရောက်ကြရတာပြည်သူလူထုပဲဖြစ်တယ်ဆိုတာမငြင်းနိုင်တဲ့အမှန်တရားပါပဲအခုလက်ရှိမှာပဲမြန်မာနိုင်ငံတွင်ချီးရီးပဋိပက္ခတွေကြောင့်ဒုက္ခရောက်ရတဲ့ပြည်သူတွေလည်းမနေတော့ပါဘူးချင်းကရင်ချင်းကရရခိုင်အပါဝင်နေရာတိုင်းလူလူမှာဆစ်ဆောင်ဒုက္ခတွေဟာတနည်းတခြားပုရုသာများပြားလာနေပါတယ်
ရင်ကြီးဖြစ်သွားပြီဘာမှမရှိတော့ဘူးတရပင်ကျော်တရပင်အောက်ကလေးနေကြရလားမိုးကလေးခင်ပြီးတော့ဒါဆိုခုတည်မဲ့တဖြည်းဖြည်းချင်းတန်ထားရဟာလေးတမုန်နေပြအခုခွေရပိုင်းနေရဆိုရင်ညီကြီးတွေပေါ့အေးရလားမိုးကခင်ပြီးတော့လ
ာမယ်လာမယ်ပေါ့ပေါ့သူကြီးနေအောင်ပြောနေတယ်သူများပြေးလာဝတ်စီအောင်ပြေးလာကြောင်းနေရတော့ဘယ်လိုလဲ
ပြောကြမှာကလားသူတို့ကိုကျေနပ်ပါတယ်သူတို့ကရောကျေနပ်ကလားတို့ကတော့သူတို့လုပ်တဲ့ဟာတွေခံစားနိုင်ပါပြီကျေကွဲရတာတွေလည်းအကုန်လုံးရင်ကွဲပက်လက်ကြီးရွယ်အိုရရစားပြီးအကုန်ဒုက္ခပင်လဲဝင်းနေကြတာတွေကို
သူတို့ကရောကဖြစ်နေတဲ့အချိန်စစ်တကအနာထသိမ်းယူလိုက်တော့မြမလူကြီးတော်လာဟာစင်းနံပါတ်မှုတန်နဲ့တုံရပြီလို့ UNOCHA ခေါ်ကုလသမဂ္ဂသရမှုဖွဲ့စည်းကထုတ်ပြန်ထားပါတယ်
And in Myanmar, our policy
and
development programs tell us that the number of people...
In Myanmar, we have been able to get the COVID-19 virus from the COVID-19 virus. We have been able to get the COVID-19 virus from the UNDP. We have been able to get the virus from Antonio Guterres and the virus from Stephen Dujarric.
တပင်းစီပတိပခါသူပြောနေတဲ့ကျိလက်ဒေသမှာသမကမျိုးစည်းပြာကြီးတွေမှာပါပြည်သူလူရဲ့ဘဝအိုအိမ်လုံခြုံရေးထိပါလာနေတာလည်းတွေ့ရပါတယ်တရားဥပဒေစိုးမိုးမှုကင်းမဲ့လာသလိုတရားစီရင်ရေးဟာလည်းတစတစယူရင်းပြပြလာတယ်လို့မြန်မာနိုင်ငံစစ်သည်များအဖွဲ့ဥက္ကဋ္ဌဦးကြည်မြင့်ကပြောပါတယ
်ခိုးဆိုးနေတဲ့နေ့ကနော်လူသားသမားမရင်းသမားတွေကိုကျိုးပေးတာမရှိဘူးကြာပြည်သူရဲ့နောက်ပိုင်းကစားပြီးတော့နော်အခုထိမရှိဘူးနိုင်ငံရေးသမားဥစားကျိုးပေးတာအဲ့တော့ကိုယ်ဆိုနိုင်တယ်အတိနေတယ်သူတို့မတတ်ဘူးစာတိဘူးတော့လူသားမှုသုံးခါဖြစ်တာတင်မြင်ရခုပဲတော့မတင်မချင်းဒေဗင်ဂျိုဝိဇာတတ်စီလို့တရားတော့အမိန့်ချပြီးတော့15မိနစ်တော့မှာပဲသူကသူ့ကိုထုတ်လိုက်တာသူ့အမေကစောင့်နေတယ်သူ့ဘယ်ပြောလဲအမေကျွန်တော်မကြခင်ပြန်လာမှာပါသူအဲ့လောက်အတိရဲတာပဲအခုလည်းတင်မြင်တော့ကိုပဲထောင်မင်းသားတွေပေါ့ဗျာကြည်လင်းတို့တွေထောင်မင်းသားတွေပေါ့အဲ့လိုရှိတယ
်တရားစီရင်ရေးရပ
ါကျွန်တော်ကထောင်ထဲကထွက်လာတဲ့လူတွေကိုမေးကြည့်တဲ့ခါမှာသူတို့ကြမ်းကြောက်နေရတယ်သူတို့အရင်ဩစာရှိပဲဆိုတော့ဗျာသူတို့ကအချိန်မရတတ်ဖြစ်နေနေတယ်ပြောချင်တာတော့တရားစီရင်ကစစ်အုပ်ချုပ်ရေးအောက်ကိုရောက်လာတယ်စစ်တပ်အောက်ရောက်တရားစီရင်အမေရိကန်ပဲရှိတာပဲနောက်ကမနေ့တနေ့မှာပတ်စကားမှာလူ6ယောက်ကတက်လာပလီကတ်လုံကြီးတွေကောင်းမွန်ဝစ်စားထားပြီးတော့တက်လာပြီးတော့တယ်လီဖုန်းနဲ့ပတ်သက်နေပြီးတော့သွားပြီးတော့တန်းလမ်းမတိုက်ပါဆင်းကြီးစကားကိုပေါင်းပါလို့ဘယ်သူမှမတောင်းဆိုကြဘူးကားသမားလည်းပဲသူမှတ်တိုင်းရက်ဆက်သွားရက်သွားတယ်ရဲစခန်းလည်းမောင်းအောင်လေတာသမားအဲ့တော့ပြောချင်တာဘတ်စကားမှာတက်ပြီးတော့ဝေကောင်းစားလာတယ်ငါတိုက်တယ်ဆိုတာအဲ့လိုတော့ဟုတ်နောက်တစ်ချက်ကပါလဲဆိုတော့ဒင်လာတောင်ကျွမန္တလေးလမ်းလို့ဆီယာလီနီကတက်သွားတာဆိုတော့အဲ့တော့ကဒီပပဲလမ်းလို့ဟာမျိုးဟလာ26လမ်းလို့ဟာမျိုးကဟလာဝင်ပြီးတော့လှုပ်ယူရတယ်အမတန်လူစီကားတဲ့နေရာတွေညာအဲဒါတွေကအဲထိထိရောက်ရောက်ပေါ့ဗျဒင်လာရှင်နေမောတွေလှုပ်ပြရမယ်ဒင်လာမှာပေါ်ပြရမယ်ဖန်တာတွေတော့မယ်အခု PDF တယောက်မိပြီဆိုစဉ်းစားရှင်းနေမှာပွဲပါ MRD ဗီဒိုပြပါတီတို့မှာထက်အဲ့ဒီလူမျိုးတွေဒီပတ်သက်လို့ပါတယ်အဲ့ဒီဟာကိုနဲ့ကကိုရဆုံးမှုကိုဟိုနိုင်နေနေတယ်ထိရောက်စွာလုံးနေတယ်အများပြည်သူသိအောင်ကြောက်လန့်အောင်လုံးဖို့ပြက်ကွက်နေတာသဘောယူမှဟုတ်ကဲ့လား
ဆိုတော့တော်ရရှိပါဗျာအလုံးကိုစုံမှုသုံးသပ်ကြည့်မယ်ဆိုရင်တော့2022ခုနှစ်တွင်မြန်မာနိုင်ငံရဲ့အခြေအနေဟာဖက်ဖက်ကယူရင်းဆွေးုံနေပြီးတွတ်တက်မှုမရှိတော့ဖြစ်ခဲ့တယ်လို့စိတ်မကောင်းစွာနဲ့ပဲပြောရမှာဖြစ်ပါတယ်။ဒါပေမဲ့လာမယ့်2023ခုနှစ်ကျရင်တော့အကောင့်ဘက်ကိုဥတီလာအောင်အတင်းလိုက်ကြပါစို့လို့ပြောကြရင်ဒီလိုထုတ်လိုက်ပါရစေခင်ဗျာ။ကျေးဇူးတင်ပါတယ်။
2022ခုနှစ်တနင်္လာနေ့အတွက်အရေးကြီးတဲ့မြန်မာဆိုင်ရာသတင်းတွေကိုတော့ဦးကျော်စန္ဒကစူးစီးတင်ပြသွားတာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မှတ်စုစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါမင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်ဇန်နဝါရီလနေ့ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာအရင်ဆုံးတော့ဒီပြည်တွင်သတင်းတပုတ်ကိုတင်ဆက်ပေးချင်ပါတယ်။ထိုင်းနိုင်ငံကိုတရားမဝင်တဲ့ဆက်ဖျက်ကျော်ပြီးတော့ဝင်ရောက်လာတဲ့မြန်မာတွေဟာနေစဉ်နေပါအစုလိုက်အပြုံလိုက်ဖမ်းဆီးခံခဲ့ရပြီးတော့2022ခုနှစ်တနင်္လာမှာတော့တရားမဝင်တဲ့ဆက်ဖျက်ကျော်ဝင်ရောက်လာသူကမြန်မာ4000ကျော်လောက်ရှိမယ်လို့အစိုးရမှရေးဆွဲနေသူတွေကပြောပါတယ်။မအေးမာကတင်ပြပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်ကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းထိလမ်းကြောင်းတစ်ခုထိုင်းမြန်မာနယ်စပ်ကနေထိုင်းမလေးနယ်စပ်တိနယ်စပ်နှစ်ခုကိုဖြတ်ပြီးမလေးရှားနိုင်ငံကိုခိုးဝင်ကြတဲ့လမ်းကြောင်းတစ်ခုအဲ့ဒီလမ်းကြောင်းနှစ်ခုကိုသုံးပြီးနေ့စဉ်လူမောင်ကိုသမားတွေကနေတဆင့်မြန်မာနိုင်ငံသားတွေထိုင်းနိုင်ငံတဲကိုအစုလိုက်အပြုံလိုက်နေ့စဉ်ဝင်ရောက်လာနေတာပါ။လူကုန်ကူးမှုတိုက်ဖျက်ရေးလုပ်နေတဲ့ထိုင်းနိုင်ငံအနေနဲ့နေ့စဉ်ဝင်ရောက်လာနေတဲ့တရားမဝင်မြန်မာတွေကိုဖမ်းဆီးခဲ့ရမှာတစ်နှစ်အတွင်း4000ကျော်လောက်ရှိမယ်လို့ခန့်မှန်းကြောင်းအလုသမားရေးအဖွဲ့တွေကအကြမ်းမြင့်မှတ်တမ်းလုပ်ထားတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကပြောပါတယ
်ကျွန်တော်တို့2022အတွင်းဇန်နဝါရီလနေ့ဒီဇင်ဘာလအထိဒီတစ်နှစ်အတွင်းမှာထိုင်းနိုင်ငံနဲ့ကိုမြန်မာနိုင်ငံဘက်ကတရားမဝင်နေစပ်ချက်ကျော်ဝင်ရောက်သူစုစုပေါင်း4600ကျော်နဲ့လူမောင်ကိုလူပွဲသား100ကျော်ဖမ်းမိတယ်လို့ကျွန်တော်တို့ရေပုံရအကြမ်းဖျင်းစရင်စုစည်းထားတာကျွန်တော်တို့မှတ်တမ်းတွေရှိပါတယ်စုစည်းထားတဲ့ကျွန်တော်မှတ်တမ်းတွေရှိပါတယ်သို့တော်လည်းဒီတဲ့မကတဲ့တရားမဝင်မြန်မာအရေးအတွက်နဲ့လူမောင်ကိုအရေးအတွက်တွေရှိနိုင်ပါလေ
တရားမဝင်နေဆက်ဖျက်ကျော်မှုတွေအများဆုံးဝင်ရောက်နေတဲ့နေဆက်လမ်းတွေနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပြပါတယ်
တရားမဝင်နေဆက်ဖြတ်ကျော်မှုတွေနဲ့အများဆုံးကတော့ထိုင်းနဲ့မွန်ဂီနယ်နေဆက်ကန်ချနာပူရီပြည်နယ်ကနေအများဆုံးဝင်ရောက်ပါတယ်ဒုတိယအများဆုံးကတော့ထိုင်းနဲ့ကင်ဘီနယ်နေဆက်ရောက်ရီမဲဆောက်လမ်းကြောင်းကနေအများဆုံးဝင်ရောက်ပါတယ်တတိယလမ်းကြောင်းကတော့ထိုင်းနဲ့တနင်္လာတိုင်းဒေသကြီးနေဆက်ပရာချုခီခန့်ပြည်နယ်တွေကနေတတိယအများဆုံးဝင်ရောက်ပါတယ
်ကဘာတဝမ်းမှာလက်ရှိလူကုန်ကူးမှုရဲ့တားကောင်ဖြစ်ရသူလူပေါင်း25သန်းနီးပါးရှိတယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2022ခုနှစ်ထဲမှာထုတ်ပြန်တဲ့စာရင်းထဲမှာပါရှိပါတယ်။ဆီယနာသိမှုကြောင့်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေကြားလက်နက်ကိုင်ပဋိပက္ခတွေပို့ပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်လာသလိုစစ်ဘေးကြောင့်တိမ်းနဲ့ချီရှိတဲ့လူမှုတွေအိုးအိမ်ဆွန့်ခွာထွက်ပြေးကြရတယ်ဆိုပြီးအစိုးရခန်းစာထဲမှာပါရှိပါတယ်ရှင်။
မအေးအေးမတင်ပြင်ပေးဖို့တော်တာပါရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားပါမယ်အရင်ဆုံးတော့ကဘာတလွာခီသွာအစီအစဉ်နဲ့စကြရအောင်ပါအင်းဆက်ပိုးကောင်တဲ့အကြောင်းပိုးပြီးတော့စိတ်ဝင်စားစေဖို့နဲ့ချမ်းအေးတဲ့ဆောင်းရာသီကာလအလင်းရောင်တွေနဲ့နှွေးထွေးစေဖို့ဘယ်လ်ဂျီယံနိုင်ငံကတရိတ်ဆိုင်ရုံကြီးမှာအေးအမပိုးကောင်မိဘုံရုပ်ကြီးတွေကိုမိထွန်ပြသထားပါတယ်ကလေးငယ်တွေကနေလူကြီးတွေအထိစိတ်ဝင်စားအောင်ပြသထားတဲ့မိထွန်ပွဲကိုမဆုမြတ်မွန်ကကဘာတလွာခီသွာအစီအစဉ်ကနေခေါ်သွားပါမယ်ရှင်
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်ရဲ့မြောက်ဘက်မှာရှိတဲ့မက်ကယ်လင်မြို့ကပလကင်ဒဲလ်တရိတ်ဆိုင်ရုံမှာအေယာမပိုးကောင်ကြီးတွေနဲ့သူတို့ကိုစားတဲ့တံတားတွေကိုအေယာမမိဘုပ်ယုတ်ကြီးတွေလုပ်ပြီးတော့ပြသထားပါတယ်။အေဂျန်ဘီနေတာတိုးတဲ့ခုလိုဆောင်းရသည်မှာမိဘုပ်ယုတ်ကြီးတွေနဲ့မိအလှထွန်ပြီးတော့နှွေးထွေးစေဖို့ရည်ရွယ်လှုပ်ထားတာပါ။လက်ရမြောင်အေယာမလှုပ်ရှားနေတဲ့မိဘုပ်ယုတ်ကြီးတွေကို China Light Festival ကုမ္ပဏီကဖန်တီးထားတာဖြစ်ပြီးတော့ကြောက်စရာအသေးရစရာအင်းဆက်ပိုးကောင်တွေကိုစိတ်ဝင်စားစရာဖြစ်အောင်လို့ပလကင်ဒဲလ်တရိတ်ဆိုင်ရုံကပြသထားတာဖြစ်ပါတယ်။ကလေးလူကြီးမွေးလာရှိသူတွေအနေနဲ့ပိုးကောင်တွေရဲ့ကဘာတဲ့ရောက်သွားသလိုခံစားရစေပါတယ်။အင်းဆက်ပိုးကောင်တွေကိုအများစုကအနာကမကြည့်ရအောင်ကြောက်ကြလေးရှိတာမဟုတ်သူတို့နဲ့ပတ်သက်လို့လေးလာမှတ်သားစရာတွေရှိတယ်ဆိုတာကိုအခုလိုမိဘုံယုံကြည်တွေလုပ်ပြီးတော့တရိတ်ဆိုင်ရုံမှာဆောင်းရသည့်မိထွန်းပွဲတော်လှုပ်ထားတာလည်းဖြစ်ပါတယ်။မိထွန်းပွဲတော်ကိုလာကြသူတွေအနေနဲ့အေယာမပင်ကူကြီးတွေ၊ကင်းလေးရှောကြီးတွေကိုအနီးကမြင်တွေ့နိုင်ကြမှာဖြစ်ပါတယ်။ plug-in dial တရိတ်ဆိုင်ရုံမှာ2021ခုနှစ်တုန်းကလည်းဒိုင်နိုဆောရီရဲ့အကြောင်းလေ့လာနိုင်အောင်လို့ဒိုင်နိုဆောမီးဘုံရုပ်ကြီးတွေနဲ့အခုလိုမျိုးမီးထွန်းပွဲတော့လုပ်ခဲ့ဘူးပါတယ်။အခုဆောင်းရသည်မှာထပ်လုပ်တာကတော့ဒုတိယအကြိမ်ဖြစ်ပါတယ်။ပထမနှစ်မှာကလူတွေရဲ့စိတ်ဝင်စားအောင်မြင်မှုရခဲ့လို့အခုလိုဒုတိယနှစ်အဖြစ်ဆက်လုပ်တာလို့တရိတ်ဆိုင်ရုံတာဝန်ရှိသူတွေကပြောပါတယ
် Yes, so during COVID times we noticed that people needed to be together that they need
မိသားစုတွေအတူရှိနေပြီးတယောက်နဲ့တယောက်ချင်းချင်းခင်ခင်ရင်းနှီးနှီးနဲ့အမတ်တရားတွေဖန်တီးဖို့လိုရဲဆိုတာကိုကိုဗစ်ကရောဂါကြီးဖြစ်နေချိန်မှာကျမတို့သတိပြုမိခဲ့ကြပါတယ်အဲဒါကြောင့်ခုလိုမီးအလှထုံးပွဲတွေဆက်လုပ်ဖို့ကျမတို့ကိုတွန်းအားဖြစ်စေခဲ့တာပါမိသားကားတွေဈေးတက်နေပေမဲ့လာလေသူတွေကိုစိတ်ချမ်းသာပျော်ရွှင်စေတယ်။အပြုသဘောတက်ရောက်မှုတွေရှိစေတယ်ဆိုရင်မီးထုံးပွဲလုပ်ရကြုံနဲ့ပါတယ
်။လှုပ်ရှားတက်ဝင်နေတဲ့ပိုးကောင်တွေလိုဖြစ်နေအောင်လို့မီးဘုံရုပ်ကြီးတွေကိုလှုပ်ထားတဲ့အတွက်လာကြည့်သူတွေအတွက်ပို့ပြီးတော့စိတ်ဝင်စားစရာဖြစ်နေကြပါတယ်။အထူးသဖြင့်ထူးခြားတဲ့တက်ရှိပိုးကောင်တွေအကြောင်းကလေးငယ်တွေပို့တည်ခြင်းစူးစမ်းခြင်းစိတ်တွေဖြစ်စေပါတယ်။ပြားတွေအကြောင်းပြသထားတဲ့နေရာမှာဆိုရင်ပြားအိမ်ထဲရောက်သွားတယ်လို့ဖြစ်နေအောင်လို့နောက်ခံခန်းတွေကိုပါဖွင့်ပေးထားတာပ
ါ Ja, ik moet eigenlijk zeggen dat ik het gewoon heel leuk vind hoe mijn dochtertje naar al die beestjes kijkt en naar al die lichtjes en dat doet me eigenlijk gewoon
ဘုကောင်ကြီးအားလုံးမိအောင်ကြီးအားလုံးကိုကျမသမီးလေးတအံ့တော်လိုက်ကြည့်နေရအောင်များတာကျမအတွက်တော့သိကိုစိတ်ကြည်လူစရာဝမ်းသာစရာဖြစ်ရပါတယ်။သူဘလောက်သဘောကျပြီးပြောနေတယ်လဲဆိုတာတွေ့ရတော့စိတ်ချမ်းသာပါတယ်။ရာသီဥတုကအရန်အေးပေမဲ့လို့ရှမ်ပိန်ရက်တစ်ခွက်နဲ့လမ်းလျှောက်သွားကြည့်လိုက်။မီးလင်းဖို့တွေနားမှာထိုင်နားလိုက်နဲ့ပျော်စရာကောင်းပါတယ်
။အမိုးအကာအောက်မှာမဟုတ်ဘဲတရိတ်ဆိုင်ရုံဝင်းကြီးထဲမှာဆောက်ရသည့်မီးထွန်းပွဲတော်ကိုလှုပ်တာဖြစ်လို့လာလေသူတွေအနှွေးတက်ရနိုင်အောင်လို့မီးလင်းဖို့တွေလှုပ်ထားပေးပါတယ်။စောင်းညတွေမှာအခုလိုထူးခြားတဲ့မီးထွန်းပွဲတော်မျိုးလုပ်ပေးထားတာကိုလာလေကြသူတွေကလည်းသဘောကျနေကြပါတယ်
။ Ja, dit is de eerste keer dat we naar zo'n lichtjes-tentoonstelling komen kijken, maar het heeft me wel aangenaam verrast omdat
ခုလိုမီးလှပြထွန်းတာမျိုးအခုမှပထမဆုံးကြည့်ဦးတာပါ။အတော်လေးကိုသဘောကျအံ့ဩစရာဖြစ်ရပါတယ်။မီးအောင်တွေကအလင်းလဲရနွေးလဲနွေးစေပါတယ်။အခုလိုမှမောင်မဲမဲချင်းချင်းစီစီစောင်းအောင်ဒီအတွက်တော့အံ့ခိုက်ပါပဲ။
မီးပေါင်းအလှလှုပ်တဲ့နေရာမှာကျွမ်းကျင်လက်ရမြောက်လာတဲ့တရုတ်အမှုပညာရှင်တွေရဲ့လက်ရပိုးကောင်မီးပုံကြီးတွေကအသက်ဝင်လာတဲ့အတွက်ဓာဏာရီပုံမြင်တွေကတက်တော့ကြီးတဲ့ရောက်သွားတယ်လို့ခန်းစားရတယ်လို့တချို့ကလည်းပြောပါတယ
် echte moeite om te komen kijken het is een heel sprookjesbos precies
ဒီဟုတ်ကောလာပြီးတော့ကြီးတဲ့နေရာမျိုးဖြစ်ပါတယ်စိတ်ကိုညှို့ယူဖန်ဆားထားတဲ့တက်တော့တဲ့ရောက်နေတယ်လို့ဖြစ်သွားပါတယ်အသေးချာကိုပြင်ဆင်ပြသထားတာပါ။တချင်းတန်တွေကလည်းစိတ်ကြည်နူးစရာဖြစ်ပါတယ်။အရန်ကိုကောင်းပါတယ
်။ Belgium နိုင်ငံ Macallan မြို့က Plug-in Dell တရိတ်ဆိုင်ရုံကြီးမှာအခုလိုပိုးကောင်မီးပုံကြီးတွေကိုမီးထွန်းနိုင်ဖို့အတွက် LED မီးလုံးပေါင်း2000ကျော်ကိုအသုံးပြုထားပြီးတော့သတင်းဖတ်တဲ့ခြေချအောင်လို့ပြင်ဆင်ခဲ့ရတယ်လို့တရိတ်ဆိုင်ရုံတာဝန်ရှိသူတွေကပြောပါတယ်။တန်ကြိုးတွေ၊ခဲစားတွေနဲ့ပုံဖော်ချုပ်လုပ်ဖန်တီးထားတဲ့အေယာမပိုးကောင်မီးပုံရုပ်ကြီးတွေနဲ့မီးအလှထွန်းပွဲတော်ကိုတော့2023 January 15ရက်နေ့အထိပြသထားမှာဖြစ်ပါတယ်။မီးထွန်းပွဲအတွက်ကလေးလက်မှတ်တစ်စောင်းကို16ယူရိုနဲ့လူကြီးလက်မှတ်တစ်စောင်းကို19ယူရိုပေးရမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မောမှာ
။ Belgium တရိတ်ဆိုင်ရုံထဲကဒီပိုးကောင်မီးပုံရုပ်ကြီးတွေအကြောင်းမဆူမြတ်မောကကဘာတလွားခီးသွားအစီအစဉ်ကနေတင်ဆက်ခဲ့တာပါရှင်။ POA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတော်လှန်ဆန့်ကျင်နိုင်ဖို့ကုလသမဂ္ဂအပါအဝင်အမေရိကန်နဲ့နိုင်ငံတကာရဲ့ထောက်ခံမှုတွေရရှိနေချိန်မှာတီလိုထောက်ပံ့ကူညီမှုတွေကိုမြန်မာဒီမိုကရေစီရဲ့အတွက်ဘယ်လိုအမိအယာအသုံးချနိုင်မလဲ။ဆောင်းမရှင်ပြည်သွေးနိုင်တဲ့အသူအလိမ်မာတင်ဆက်ထားပါရရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေຫນွေဥဒေါ်လာရင်းအားစုများနိုင်ငံတကာထောက်ခံအားပေးမှုနဲ့အကူအညီတွေကိုထိရောက်စွာအသုံးချနိုင်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဒီရက်ပိုင်းတွေအတွင်းသတင်းမီဒီယာတွေမှာမြန်မာရေးနဲ့ပတ်သက်လို့အရေးကြီးသတင်းအဖြစ်ဦးစားပေးဖော်ပြကြတဲ့သတင်းနှစ်ပုဒ်ရှိပါတယ်အဲ့ဒီသတင်းနှစ်ပုဒ်ကတော့မြန်မာဒီမိုကရေစီရေးတိုက်ပွဲဝင်နေသူတွေနဲ့ တရင်သားလက်နက်ကိုင်တွေကိုကူညီထောက်ပံ့ပေးမယ်အချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA ကိုဒီဇင်ဘာ16ရက်နေ့ကအမေရိကန်ထက်လွှတ်တော်ကအတည်ပြုလိုက်တဲ့သတင်းနဲ့ဒီဇင်ဘာ21ရက်နေ့မှာတော့နွေဦးတော်လှန်ရေးလို့ခေါ်ကြတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကြီးအတွက်အရေးကြီးတဲ့တန်တမာရေးရာအောင်မြင်မှုတစ်ခုဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုပထမဆုံးအကြိမ်ချမှတ်နိုင်ခဲ့တဲ့သတင်းတွေပဲဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာအဖွဲ့ဝင်နိုင်ငံ15နိုင်ငံပါဝင်ပါတယ်။မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံ12နိုင်ငံကထောက်ခံမဲ့ပေးခဲ့ကြပြီးတရုတ်ရုရှားနဲ့အိန္ဒိယနိုင်ငံတို့ကမဲမပေးပဲကြားနေခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြန်မာနောင်းကတရုတ်နဲ့ရုရှားတို့မကန့်ကွက်သည့်မြမအရေးသမိုင်းဝင်ဆုံးဖြတ်ချက်ကုလချလို့ခေါင်းစဉ်ပေးပြီးတရင်ဆောင်ပါရေးပါတယ်ကုလလုံခြုံရေးကောင်စီတွင်မြမစစ်တပ်ကိုအစဉ်တစိုက်အကာအကွယ်ပေးခဲ့ကြသည့်တရုတ်နှင့်ရုရှားနိုင်ငံတို့ကယခုတစ်ချိန်တွင်ဗီဒိုအာနာသုံးကန့်ကွက်ခြင်းမရှိဘဲကြားနေခဲ့သဖြင့်ထိုဆုံးဖြတ်ချက်ကိုချမှတ်နိုင်ခြင်းဖြစ်သည်လို့မြမနောင်းကမှတ်ချက်ပြီးရေးသားပါတယ်ရိုက်တာသတင်းဌာနကလည်းကုလလုံခြုံရေးကောင်စီကမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုရပ်တန့်မှုတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုဆယ်စုနှစ်များစွာအတွင်းပထမဆုံးကြိမ်ချမှတ်လို့ခေါင်းစဉ်ပေးကနှစ်ပေါင်း84နှစ်အတွင်းပထမဆုံးချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါတယ
် CNN သတင်းဌာနကတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဒေါ်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တဲ့သမိုင်းဝင်ဆုံးဖြတ်ချက်လို့သတင်းခေါင်းစဉ်စီတက်ပါတယ်နိုင်ငံတော်အတိုင်မြင်ခံဒေါက်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလှုပ်ပေးဖို့တောင်းဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ဟာအရှိတောင်အာရှနိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်လွတ်လပ်ရေးရပြီးချိန်ကစလို့အခုအချိန်ဟာပထမဆုံးဖြစ်တယ်လို့ CNN ကရေးသားပါတယ်။အမှန်ပါပဲ။မြန်မာနိုင်ငံမှာ1962ခုနှစ်မှာတကြိမ်1988ခုနှစ်မှာနောက်ထပ်တကြိမ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနှစ်ပေါင်းများစွာဆဲအုပ်ချုပ်ရေးနဲ့အုပ်ချုပ်ခဲ့ပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတကြိမ်တစ်ခါမှအရေးတယူဆုံးဖြတ်ချက်ချနိုင်တာမရှိခဲ့ပါဘူး2006ခုနှစ်မှာတကြိမ်မြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီအစည်းအဝေးအစီအစဉ်အာဂျန်နာမှာပါဝင်ခဲ့ပူပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ဗီဒိုအာဏာသုံးပယ်ချတာခံခဲ့ရပါတယ်လုံခြုံရေးကောင်စီဆုံးဖြတ်ချက်မဖြစ်ခဲ့သလိုမအောင်မြင်ခဲ့ပါဘူး။ဒါကြောင့်လဲနှစ်ပေါင်း84နှစ်အတွင်းမှာဒီဒီဇိုင်းကတော့သမိုင်းဝင်အောင်မြင်မှု NUG ရဲ့အောင်မြင်မှုအဖြစ်မီဒီယာတွေကရေးသားဖော်ပြတာဖြစ်ပါတယ
်။တချို့ကတော့မြမရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်ဟာပျော့လွန်းတယ်။ဘယ်လိုအရေးယူရမယ်ဆိုတာမပါဝင်ဘူးလို့ထောက်ပြဝေဖန်ကြတာတွေလည်းရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီဆုံးဖြတ်ချက်ဟာပထမအဆင့်ပထမရှည်လန်းတာဖြစ်ပါတယ်။2021အာဏာသိမ်းစစ်ကောင်စီကတော့ထုံးစံအတိုင်းကုလသမဂ္ဂလူညီရေးကောင်စီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံတည်ငြိမ်မှုမရှိအောင်ဖိအားပေးဖို့ကြိုးစားတာဖြစ်လို့မြန်မာနိုင်ငံအတွက်အထောက်အကူမဖြစ်တဲ့အတွက်လက်ခံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့တာတွေ့ရပါတယ်။ကုလသမဂ္ဂလူညီရေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်နဲ့မရှိမနှောင်းပါပဲအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဆိုင်ရာအဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့သတင်းကိုဒီဇင်ဘာ24ရက်နေ့ VOA သတင်းမှာနားထောင်ရပါတယ် NDAA ကာကွယ်ရေးဆိုင်ရာဥပဒေမှာမြန်မာနိုင်ငံဒီမိုကရေစီရေးကိုမြင့်တင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေ PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီထောက်ပံ့မှုတွေပေးရေးထည့်သွင်းထားကြောင်းသိရပါတယ်
ဘာမအထက်တွင်ထားတဲ့ NDA ရဲ့အနှစ်သာရကိုအမေရိကန်ပြည်အောင်စု Wellson Center နဲ့အမေရိကန်ပြည်အောင်စုငြိမ်းချမ်းရေး Institute တို့မှ Fellow အဖြစ်ဆောင်ရွက်နေတဲ့ဦးရဲမျိုးဟင်းကအခုလိုပြောပါတယ
်ဘာမအက်ကိုထည့်သွင်းပြဋ္ဌာန်းထားတဲ့ NDA ဥပဒေရဲ့အဓိကအနှစ်သာရကိုပြောပါဆိုရင်လက်ရှိຫນွေဦးတော်လှန်ရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့ tracking တစ်ခုကအဓိကကြတယ်လို့မြင်ပါတယ်အဲ့ဒီတွက်ကိန်းကတော့လက်ရှိမြို့တော်လည်းရေးမှာပါဝင်နေကြတဲ့ဥဆောင်နေကြတဲ့ NUG လူမျိုးစုတိုင်းသားဖွဲ့စည်းတွေလက်နက်ကိုင်ဖွဲ့စည်းတွေ PDF အစရှိတဲ့တော်လည်းရေးအင်အားစုတွေကြားထဲမှာနိုင်ငံရေးရစီရေးရစုစည်းညီညွတ်မှုသာရှိမယ်ဆိုရင်ဒီຫນွေဦးတော်လည်းရေးကအောင်မွေးရနိုင်တယ်အဲ့အတွက်ဒီလိုတော်လိုင်းမှာဒီကဥဆောင်နေကြတဲ့ NUG လူမျိုးစုတိုင်းသားတော်လိုင်းဖွဲ့စည်းတွေနဲ့ PDF လက်နက်ကင်ဖွဲ့စည်းတွေကြားထဲမှာနိုင်ငံရေးရစစ်ရေးရစူးစီးမှုအားကောင်းလာအောင်ခိုင်မာအောင်ထောက်ပံ့နေထောက်ကူတွေ ပေးမယ်လို့အဓိကရည်ရွယ်ထားတာဖြစ်ပါတယ်။အဲဒီလိုမျိုးထောက်ကူတွေကိုပိုအားကောင်းခိုင်မာအောင်ရဖို့ဆိုရင်လူဒေါ်လာမှအဓိကဥဆောင်ပါဝင်နေကြတဲ့ဒေါ်လာအဖွဲ့အစည်းတွေကြားထဲမှာပထမအဆင့်ဖြစ်တဲ့အလုပ်တူတွဲလုပ်နိုင်တဲ့အခြေခံသဘောတူညီမှုတွေတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။တကယ်လို့သာလူဒေါ်လာအင်အားစုတွေကြားထဲမှာအစိမ့်စိမ့်မောမောကွဲပြားမှုတွေဖြစ်နေတဲ့ဆိုရင်တော့ဒီလိုဥပဒေတွေဘယ်လိုပဲပြဋ္ဌာန်းပြဋ္ဌာန်းဘယ်လိုပဲအကူအညီတွေဖြစ်လာကျွန်တော်တို့ထိရောက်ဖို့ထိရောက်မှုရှိဖို့မလွယ်ဘူးလို့ကျွန်တော်တို့လို့မြင်ပါတယ
်မြန်မာဒီမိုကရေစီရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာထောက်ခံမှုတွေရရှိနေချိန်မှာနေဦးဒေါ်လာရေးကိုဥဆောင်နေကြတဲ့ NUG တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF တွေကြားနိုင်ငံရေးစီရေးဆက်ဆံမှုကအရေးကြီးလာပါတယ်ရရှိလာတဲ့နိုင်ငံတကာထောက်ခံမှုတွေအကူအညီတွေဟာမြန်မာဒီမိုကရေစီရေးအတွက်ဘယ်လောက်ထိရောက်မလဲဆိုတာအဲ့ဒီအဖွဲ့တွေရဲ့စူးစီးမှုကအဖြေပေးနိုင်မယ်လို့ယူဆပါတယ်ခင်ဗျာ
အခုကြားခဲ့ရတာကတော့အပစင်တင်ဆက်နေကြကမ္ဘာမြန်မာမီဒီယာမြင့်ကွင်းကဏ္ဍဖြစ်ပါတယ်သောတာရှင်များရှင် VO America အတန်းရမနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ32 kHz 93.3 MHz လိုင်းဒိုမီတာ48 kHz 94.33 MHz လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလမီတာ190 kHz 1905တို့ကနေဆက်ပြီးတော့အတန်းလွှင့်နေပါတယ် VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့သောတာရှင်တွေဘက်ကအကြံပေးလို့ရတယ်ဒါမှမဟုတ်လဲတည်တခြင်းလက်ဆောင်တောင်းဆိုလို့ရတယ်ဆိုရင်ဖြင့် VO ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ် VO ကနေ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မနာ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြင်ကွင်းကျဲကဏ္ဍများကဏ္ဍကိုတင်ဆက်ပေးချင်ပါတယ်တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးဂိတ်တွေမှာကိုဗစ်ကန့်သတ်ချက်တွေကိုတရုတ်အစိုးရကအယုတ်သိမ်းလိုက်ပါတယ်အသေးစိတ်ကတော့အချက်အလက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျဲမှတ်စုများအဖြစ်တင်ဆက်ထားပါတယ်ရှင်
မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ကချင်နဲ့ရှမ်းပြည်နယ်ကနယ်စပ်ခိတ်တွေမှာကိုဗစ်ကန့်သတ်ချက်တွေကိုတရုတ်အစိုးရကရုပ်သိမ်းလိုက်ပါတယ်။ကိုနေကားတွေအတွက်ရင်ပေါင်းအစားထိုးရတာ၊ပိုးသက်ဆေးဖြန့်ရတာ၊ကိုဗစ်ဆေးစစ်ကပ်ပြရတာ၊ပုတ်ကုန်စည်းချိုးပေးရတာတွေမလိုတော့တာပါ။အချိန်ကြာကြီးဆောင်ရွက်ရမလိုတော့ဘဲကိုနေကားတွေအလွယ်တကူတရုတ်ဘက်ကိုမောင်းဝင်နိုင်မှာဖြစ်ပါတယ်။လွယ်ကျယ်လိုင်းရင်းဂိတ်၊ကံပိုက်တီထိန်ချုံဂိတ်နဲ့ချင်းရွှေဟော်လန်ချန်းစတဲ့နယ်စပ်ကိတ်တွေပါဝင်ပါတယ်။နှစ်နှစ်ကျော်ကြာပိတ်ထားခဲ့တဲ့ရွှေလီကျဲခေါင်တရားကိုလည်းပြန်ပွင့်လိုက်ပါတယ်။တရုတ်နိုင်ငံကိုတရှုမပြောတင်ပို့ဖို့ပြည်တွင်းကုမ္ပဏီ32ခုကိုတရုတ်ကောက်ကွန်အာဏာပိုင်အဖွဲ့ကခွင့်ပြုလိုက်ပါတယ်။ဒီနှစ်ဇန်နဝါရီ1ရက်ကစပြီးမြန်မာပုတ်ကုန်18မျိုးကို GACC ရဲ့ခွင့်ပြုချက်ရရှိထားမှတင်ပို့ခွင့်ရှိပါတယ်။အခုဗန္နာနဲ့ပထမ6လအတွင်းတရုတ်ကိုတရှုငပြောအမေရိကန်ဒေါ်လာ6တန်းနီးပါးတင်ပို့ခဲ့ပါတယ်တရှုငပြောစီးကြက်ခွန်ကိုအခုနှစ်နိုဝင်ဘာလကုန်ပိုင်းကစပြီးကံပိုက်တီထိန်ချုံနယ်စပ်ဂိတ်မှာတရုတ်ရွာငွေနဲ့ကောက်ခံနေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေအကောင့်ထဲပေါ်တဲ့နေရာမှာအဓိကကြတဲ့ပူးတွဲကော်မတီကိုအကောင့်ထဲပေါ်ရေးကော်မတီအဖြစ်စစ်ကောင်စီကပြင်ဆင်ဖွဲ့စည်းလိုက်ပါတယ်ဒီကော်မတီကစီဝါရေးဈေးညံစီမံကိန်းတွေကိုအဆိုပြုတာအကောင့်ထဲပေါ်တာနဲ့နားလည်မှုစာကြွန်လာတွေရေးထိုးတာတွေအတွက်အဓိကတာဝန်ရှိပါတယ်။တရုတ်နိုင်ငံဘက်ကအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးတာစီမံကိန်းတိုးတက်မှုတွေကိုအစီရင်ခံတာတွေကိုလည်းလှုပ်ဆောင်နိုင်ပါတယ်။ဒီလိုပြင်ဆင်ဖွဲ့စည်းလိုက်တာဟာကော်မတီရဲ့တာဝန်တွေကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့နဲ့စီမံကိန်းတွေအကောင့်ထဲပေါ်ရေးအတွက်အချိန်မြင့်မှုပြင်ဆင်တာပဲဖြစ်ပါတယ်။အချိန်20မြောက်တရုတ်ကွန်မြူနတီပါတီညီလာခံအလွန်တရုတ်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်ဖို့နှစ်နိုင်ငံလုပ်ငန်းရှင်တွေဆွေးနွေးခဲ့ကြပါတယ်။ကုန်သွယ်ရေး၊စိုက်ပျိုးရေး၊စွမ်းအင်နဲ့အခြေခံအဆောက်အုံကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ရန်ဝန်လမ်းကြောင်းအစီအမံကိုဆက်လုပ်ပြီးမြမငင်းညာရင်နဲ့ဖွံ့ဖြိုးရေးအတွက်ကူညီသွားမယ်လို့တရုတ်တန်အမတ်ကပြောပါတယ်။တရုတ်ကုန်သွယ်အသင်းချုပ် CECCM နဲ့ဆွေးနွေးဖို့မြမကုန်သွယ်အသင်းချုပ် UMSCCI ကဖွံ့ဖြိုးတင်ပြခဲ့တာဖြစ်ပါတယ်။တရုတ်ဥဆောင်နဲ့ လမ်းချမ်းမဲခေါင်ပူပေါင်းဆောင်ရွက်မှုအထူးရံမုံငွေနဲ့တည်ဆောက်တဲ့စင်တာ၃ခုကိုရှမ်းပြည်နယ်မှာနိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းကဖွင့်လှစ်ခဲ့ပါတယ်။မဲခေါင်ဒေသတွင်မိုးရစေဘွားပူတွဲတိုက်ဖျက်ဖို့တောင်ကြီးမှာမဲခေါင်ဒေသလုံခြုံမှုပေါင်းစပ်ညှိနှိုင်းရေးစင်တာတစ်ခုဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်ဘေးရန်ရဲ့ကာကွယ်ရေးအတွက်ပင်းတရားနဲ့မိုင်းပြဲမှာလည်းသဘာဝဘေးကယ်ဆယ်ရေးပစ္စည်းသုံးလောင်ရုံနဲ့ပညာပေးစင်တာနှစ်ခုဖွင့်လှစ်ခဲ့တာပါ။ရှမ်းပြည်နယ်ဟာလမ်းချမ်းမဲခေါင်စီမံအောက်မှာရှိတဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေရဲ့ဆုံးချက်ဖြစ်ပါတယ်။
ဆင်တင်ဆက်နေကြ ISP မြန်မာရဲ့မြင်ကွင်းကျဲမဆူမြာကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။အခုတော့မချေးမုံရဲ့အင်္ဂလိပ်စာသင်ခန်းစာအလဲအရောက်ပါပြီ။ဒီတစ်ပတ်မှာတော့နှစ်သစ်ကိုစိတ်တင်တဲ့ကြိုးဆိုးတဲ့အကြောင်းအင်္ဂလိပ်စာအသုံးအနှုန်းတွေနဲ့မချေးမုံကတင်ပြထားပါတယ်။ကြည့်ကြရအောင်ပါရှင်
။ Hey guys, Happy New Year. Happy 2023. So these are some of the things I'm doing to get ready for the new year. The new year dwadi2023 nitte atwa jaimon ga ba ri lou nin le lo pyo pya me no so I am reflecting on the old year I am reflecting and thinking about all of the good that has happened this year in 2022 so jaimon pyan sin za ni ya di 2022 ma 2022 ma di ne haw ma ba de kaung ne chit de ha de yo pyan sin za ni da So what has happened? I had met really good friends. Jaimoma, tengejene miai shire. I created a great society in New York. Di atainwine leo shira le yan chezu tena. No? So I have a really good community. Di atainwine le ara yan gauna. So that's one great thing about this year.So some of the bad things that had happened, a huge toll that took on me was my father's death. And I'm still processing it, although I think I'm doing a pretty good job, just working through it. But I learned so many great things. And, you know, within the bad, there's always a silver lining, right? So my father was suffering a lot, and I think he found the peace that he needed and wanted.And also I learned so much. I learned so much about life, about death. It's going to happen to all of us. And it's sometimes quite a relief too, because now you get to live for yourself. And I learned that this year. You don't think about what other people think of you or what they want for you. You'll have this one life and you should live it to the best of your ability.So, Jaimon pay so ne ka jo ba de tin ge le so da di bwa ma ko lo chin ne ha de yo lo no ko lo chin ne ha de yo lo pa lo pyo chin na tu mya de yo tei kaung ne ma tei ma sin sa ne tu mya de ya ko ba ba ri chin ni le so yin ma sin sa ne lo no pyo chin na ko lo chin ne ha de yo loSo the third thing I do is I make a gratitude journal, no? A gratitude journal. I keep journals all the time. I write all the time about everything. And gratitude just means what you're thankful for. Bari jizu din le le lo. Jimo am yeme yire, no? So I am grateful for a home, to have a little bed.Even though it's a little bed, it's still a bed, right? So I have somewhere to sleep. In le shire, you know, ayali le shire. I have good friends. I have family. You know, mitazu le shire. The fourth thing I do for New Year's is I look at my expenses. I look at what I have spent.This year and to see whether it was necessary for next year. So, balule soda nehaune seyeneo bianchira, no? What did I spend too much money on that I don't need for next year? And the fifth part is, and the most important is my resolutions. What goals do I want for this year? No? So what are your trajectory? No? Bare lo chimre lo now ne atwa. Now what are the goals? What are you trying to achieve? What are your dreams, right? It could be traveling. What's the next destination? And so you gotta save up. It could also be maybe buying your dream house, or cross your fingers, I don't think that's gonna happen next year, or a car. But the most important thing out of the resolution is to leave all of the bad regrets with people, friends, family, the bad conflicts behind, right? It's a new year, new beginning. It's in the past, no? This year, it's a new beginning. It's a refreshing new time. So, Happy New Year.
မကျေမုံရဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ခဲ့တာပါရှင် VOA American တိုင်းရမနက်ဖက်အတန်းလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာမှာဖန်ယူကြည့်ရှုနားဆင်နိုင်ပါတယ်ဒါအပြင် YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်အခုတော့သတင်းအချင်းချက်ကိုကိုခင်မောင်စိုးမင်းပြောပြပေးပါရှင်
နှစ်သက်ကူနေကယူကရိန်းနိုင်ငံတဝမ်းကိုရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့ရမှာယူကရိန်းတပ်ဖွဲ့တွေကလည်းရုရှားမစ်ဆိုင်းနဲ့ဒရုန်းတွေဒါဇင်နဲ့ချီပြီးပစ်ချနိုင်ခဲ့ပါတယ်။နှစ်သက်ကူကနီးစနေနေ့နောက်ပိုင်းက73ဆင်းနဲ့နှစ်သက်ကူပြီးပထမနာရီပိုင်းအတွင်းမှာ32ဆင်းရုရှားတွေအသုံးပြုတဲ့အီရန်လုဒရုန်းစုစုပေါင်း45ဆင်းကိုတညအတွင်းပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ဌာနချုပ်ကသတင်းထုတ်ပြန်ပါတယ်။ယူကရိန်းမြို့တော်ကီးယက်မြို့တော်မှာဆိုရင်လေကြောင်းရန်ကာကွယ်ရေးအုပ်အော်ဆွဲနေတဲ့ဂျာကနေလူတချို့ဟာသူတို့ရဲ့တိုက်ခန်းဝရန်တာဘက်ထွက်ပြီးယူကရိန်းကိုဖျားသခင်ကောင်းကြီးပေးပါစေ၊သူရဲကောင်းတွေဖျားသခင်ကောင်းကြီးပေးပါစေဆိုပြီးအော်ဟစ်ဆုတောင်းခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနဒုတိယအကြီးအကဲမာကော့စ်ပေါ်ဇေဟာတာလီဘန်ဒုတိယဝန်ကြီးချုပ်Maulvi Abdul Salam Hanavi နဲ့တနင်္ဂနွေနေ့ကတွေ့ဆုံပြီးအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေမှအမျိုးသမီးတွေအလုပ်လုပ်ခွင့်ကိုအာဏာပိုင်တွေတားမြစ်ထားတဲ့အပေါ်ဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတာလီဘန်အဖွဲ့ကအဲ့ဒီလို NGO အဖွဲ့တွေမှအမျိုးသမီးတွေအလုပ်လုပ်ခွင့်တားမြစ်လိုက်တဲ့အတွက်ကြောင့်နိုင်ငံတကာအကူအညီပေးရေး NGO အဖွဲ့တွေသူတို့ရဲ့အာဖဂန်နိုင်ငံအတွင်းလုပ်ငန်းတွေကိုရပ်ဆိုင်ထားရပါတယ်အဲ့ဒီလိုတားမြစ်တဲ့ကြောင့်အာဖဂန်လူဦးရေတဝက်ကျော်ကျော်အတွက်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆုံးရှုံးသွားမှာကိုစိုးရိမ်မှုတွေတိုးပွားလာကြပါတယ်တရုတ်နိုင်ငံကလာမဲ့ခီးသွားတွေကိုလေးပြန်မောမတက်ခင်ကိုဗစ်ကာယောဂါစစ်ဆေးထားကြောင်းအထောက်အထားပြဖို့လိုအပ်တဲ့အကြောင်းထုတ်ပြန်ထားတဲ့နိုင်ငံတွေများလာနေရမှာအခုအခါမှာအော်စတြေးလျနဲ့ကနေဒါတို့လည်းပါဝင်လာပါတယ်တရုတ်နိုင်ငံမှာကိုဗစ်ရောဂါကာလရှောက်ချမှတ်ထားတဲ့ရောဂါထိန်းချုပ်ရေးစည်းမျဉ်းတွေကိုရုတ်တရက်ရှော့ချလိုက်ပြီးတဲ့နောက်ပိုင်းကူးစက်မှုတွေဟာတနိုင်ငံလုံးမှာတချိန်တိုးမြင့်တက်လာပါတယ်။ဩစတြေးလျကျန်းမာရေးအရာရှိတွေရဲ့တနင်္ဂနွေနေ့ထုတ်ပြန်ချက်ထဲမှာဇန်နဝါရီလ5ရက်နေ့ကစပြီးတရုတ်ပြည်မကြီးနဲ့ဟောင်ကောင်မကာအိုဒေသတွေကလာကြမဲ့ခီးတွေတွေအနေနဲ့လေရင်ပေါ်မတက်ခင်နှစ်ရက်အလိုမှာကိုဗစ်ကာယောဂါကင်းရှင်းကြောင်းစစ်စစ်ချက်အထောက်အထားပြရမယ်လို့ပါရှိပါတယ်။ကနေဒါအစိုးရကလည်းစနေနေ့ကထုတ်ပြန်ချက်မှာဇန်နဝါရီလ5ရက်နေ့ကစပြီးတရုတ်ခီးသွားတွေအပေါ်ကိုဗစ်ကန့်သတ်ချက်တွေတားမြစ်လိုက်ပါတယ်ခင်ဗျာ
။တရေချင်းချက်ကိုကိုခင်မောင်စိုးမင်းကြေညာခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကမာတင်ဂီထားဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နစ်ခ်အီဗာနော့ဖ်နဲ့ဒဲရစ်စမစ်တို့ဖြစ်ပါတယ်။ VOA American အတန်းရဲ့ဒီကနေ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လင်းခဲ့တာပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနောင်လောပါ
This program has come to you from the Voice of America, Washington.